တော်ရရှိပါခင်ဗျာလွန်ခဲ့တဲ့နှစ်ပေါင်း90ကျော်ကာလတခြားလုံးမြမပြည်သူတွေရဲ့မျှော်လင့်ချက်အိမ်မက်တာဖြစ်ခဲ့ရတဲ့ပြည်သူလူလာတဲ့အစိုးရပြည်သူတွေရဲ့စံထမ်းနဲ့အညီအုပ်ချုပ်တဲ့အုပ်ချုပ်ရေးစနစ်တည်းရဲ့ဟာအခုရပိုင်အတွင်းမှာပဲပေါ်ပေါက်လာတော့မှဖြစ်ပါတယ်ဆယ်စုနှစ်5ခုလောက်အုပ်ဆိုးလာခဲ့တဲ့စစ်အာဏာရှင်စနစ်ရဲ့အရေးအာဝါဒအငွေ့အသက်တွေမကုံဆုံးသေးဘူးဆိုပေမဲ့လည်းပြည်သူတွေတောင်းတနေတဲ့ဒီမိုကရေစီတကချက်ဟာအရသာစစ်စစ်သမရတရားကိုလွတ်တော်မှမနေ့ကမဲပေးရွေးချယ်လိုက်နိုင်တဲ့လောက်ရက်ကတွန်းပွင့်သွားစေခဲ့ပါတယ်
။ထောက်ခံဆန္ဒမဲအများဆုံးရရှိတဲ့ဥထင်ကျော်ကိုနိုင်ငံတော်သမအဖြစ်ရွေးချယ်တင်မြှောက်ကြောင်းကြေညာပါတယ
်။ဒီတော်စုလွတ်တော်နိုင်ငံကဥမန်းဝင်းခိုင်တန်းကြေညာသွားခဲ့တာပါ။လွတ်တော်တွေကဒီလက်ခုပ်တန်းတွေဟာရုံမြင့်တန်းကြားကြည့်နိုင်တဲ့မြို့ရွာအသီးသီးကလမ်းလေးပလက်ဖောင်းလက်ပည့်ရည်ဆိုင်တွေအထိလွှမ်းမိုးသွားခဲ့တယ်လို့ရန်ကုန်မြို့ကန်တူကပြောပြပါတယ်
။အဲကျွန်တော်အခုသွားနေတဲ့လက်ပည့်ဆိုင်မှာအဲ channel လွတ်တော် channel ကိုကြည့်တယ်ဗျာနေကင်းမိုင်းတယောက်ကြည့်တော့ဗျာတယောက်လာကြည့်တယောက်လာကြည့်ဘာဖြစ်လို့လဲဟာဒီလိုဆိုရွေးနေပြီပြုနေဆိုအဲ့လိုတော့အေးဆိုထင်ကြောလဲရလဲရအောင်လက်ပည့်ဆိုင်ဒီမှာထားတဲ့អော်တဲ့အဟာမဲအဲ့ဒါပါရှိလားတော်တော်စိတ်ဝင်စားလားဒီနေ့တည်းမဟုတ်သေးဘူးဒုတိယသမ္မတရွေးခဲ့ဟိုကလမ်းပီးလက်ပည့်ဆိုင်ဒီကစတိုင်းနဲ့တွင်ထားတဲ့ရှိတဲ့နေရာတွေဆိုအကုန်လုံးအဲ့ဒါအကုန်လုံးထိုင်ကြည့်နေကြဒုတိယသမ္မတရွေးတော့ကလည်းအဲ့တိုင်းပဲစိုင်တွေကဖွင့်ပေးထားတယ်လွတ်တော် channel ကိုတိကျဖွင့်ပေးထားတယ
်ပြီးခဲ့တဲ့2015နိုဝင်ဘာရွေးကောက်ပွဲဟာပြင်းထန်တဲ့လူလားချက်ဆန္ဒကိုလက်တွေ့အကောင့်ထဲပေါ်နိုင်နေဆိုတာမြန်မာလူထုကိုယုံကြည်မှုတွေတိုးပွားသွားစေခဲ့ပြီးအခုဒုတိယမြောက်အဆင့်အနေနဲ့စတင်ရုပ်လုံးပေါ်လာပြီဖြစ်တဲ့လွတ်တော်နဲ့အစိုးရအဖွဲ့အကြီးအကဲတွေရွေးချယ်မှုကဒီယုံကြည်မှုတွေကိုပိုပြီးခိုင်မာပြည်ပြင်းသွားစေခဲ့တယ်လို့မနေ့ကသမ္မတရွေးကောက်ပွဲကိုရုပ်မြင်သံကြားကနေအားပေးခဲ့တဲ့မန္တလေးမြို့ကအင်ရှင်မတူကဆိုပါတယ
်ဒုတိယသမ္မတရွေးတာလေရောဒီမျိုးပေါ့မြို့သားလွတ်တော်ဥက္ကဋ္ဌရွေးတာလေရောပြည်သူလွတ်တော်ဥက္ကဋ္ဌရွေးတာလေပြည့်ပြည့်တယ်ဆိုရင်တော့တော့ TV ကိုသိပြီးမကြည့်ပြဘူးပေါ့နော်ဘယ်လိုပြောမလဲသူတို့25ရာခိုင်နှုန်းလဲရနေပြီးတော့မြန်ပါနေမလားပေါ့ကိုရာအဲ့လိုမျိုးစိုးရင်စိတ်တွေတော့ဖြစ်မိတာပေါ့နော်ကိုရက်သားစိုးရတယ်ရနေပြီးတော့အင်းတင်ကြော်ကြီးလည်းလူလူဖြစ်တော့စိတ်သက်ကိုတအားကိုဝမ်းသာလာပေါ့အဲ့လိုမျိုးခံစားရတာပေါ့ကိုရာမင်းစုနေတဲ့လူမျိုးရွေးတာကကျမကတော့မျှတတယ်လို့အဲ့လိုမျိုးထင်ပါတယ်ကျန်နေရတယ်ပြည်နေရတယ်ပြပေါ့နော်အဲ့လိုမျိုးဒီရာလေးသေးသွားတာပေါ့ကိုကအာနာယပါတီဆိုပြီးတော့ကိုကမင်းရတယ်ဆိုပြီးတော့ကိုလို့ချင်လို့မျိုးလုံဝင်သွားပဲနဲ့အတိုင်းသားတွေအတွက်ရောအားလုံးအတွက်အဲ့လိုမျိုးစာလုံးကြီးများဖြစ်အောင်ပေါ့လေဆန္ဒတတလုတ်ပေးသွားတာကိုကျမတို့ကတော့အဲ့လိုမျိုးဂုဏ်ယူပါတယ်ဟောအရင်ကတော့အေးပေါ့စေဆိုးရတာမထူးတဲ့ဇလန်းကြီးတွေပါပဲကျမတို့ကတန်တရာလေဒီတိုင်းမဲ့ကိုပါလို့ရောဘာမှအဲ့လိုမျိုးတွေအေးမပါရမရဘူးပေါ့လေခုကျတော့ကိုရဲ့ရက်သားအစိုးရနေပြီးတော့သာသမတတွေပါလေအဲ့လိုမျိုးဖြစ်ကြပေါ့ကျမတို့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရဤသူတွေရဲ့မျက်နှာကိုပဲအဓိကအဲ့လိုမျိုးကြည့်မှာဆိုကြကျမတို့ကတော့ဆံပြတတဖြစ်ချင်းဖြစ်လိုက်တာတွေအားလုံးပေါ့ခန္ဓာပေါင်းစုံကဒီအစဉ်ပြေမယ်လို့ကျမတို့ကတော့မျှော်လင့်ပါတယ်ခင
်မြန်မာပြည်သူတွေဟာတကယ်တော့ဖိနှိပ်မှုဆင်းရဲမွဲတေမှုမတရားမှုစတဲ့ဒီမိုကရေစီမဆန်တဲ့အုပ်ချုပ်သူအဆက်ဆက်အောက်ကဆိုးရတဲ့အခြေအနေတွေကနေရုံထွက်လွတ်မြောက်နိုင်ဖို့တအားသေး၍ကြိုးပမ်းအားထုတ်ခဲ့ကြတဲ့နေရာမှာ2015ရွေးကောက်ပွဲမှာ NLD ပါတီကို80ရာခိုင်နှုန်းကျော်အနိုင်ရရှိအောင်အစိုးရဝန်ထမ်းတွေရောနေပြည်တော်ကစစ်တပ်အမကန်နယ်မြေတွေကပြည်သူတွေပါမကြံပုံအော်မဲထည့်ခဲ့ကြတာကအပြောင်းလဲကိုဘလောက်ထိလူချင်းနေကြသလဲဆိုတာသက်သေခံနေပါတယ်အခုတော့ဥပဒေပြုရေးနဲ့အုပ်ချုပ်ရေးပိုင်းမှာအပြောင်းလဲတွေစတင်မြင်တွေ့လာပြီဖြစ်တဲ့လူမှုအဖို့အရင်ကတည်းကတည်တည်တသာထူးခြားပြောင်းလဲသွားတော့မယ်အခြေအနေတစ်တည့်ရဲ့အတွေ့အားတက်နေကြပြီလို့လဲစောစောကရန်ကုန်မြို့ကန်ကပြောပြပါတယ
်ပြောင်းလဲကိုလူချင်းနဲ့စိတ်ပဲပြောရမှာပဲဗျာပြောင်းလဲကိုလူချင်းနဲ့ဒီအပြောင်းလဲဒီအခင်းချင်းနဲ့ရလာပြီဆိုရင်ဒီလူတွေမဟုတ်ဘူးဆိုရင်နောက်တက်လာမဲ့သူတွေကဆိုရင်တော့ပထမလူတွေကျတော့ပိုကောင်းနိုင်တယ်ဆိုတဲ့ဟာပေါ့နော်နောက်ဆုံးတစ်ခုကလူတွေရဲ့စိတ်ထဲမှာတစ်ခုကောင်းတာကခုကျွန်တော်တို့သွားနေတဲ့ချိန်မှာဟာဘာဒီမိုးကြီးရင်ဘာဖြစ်ရမလဲကညာဖြစ်မယ်ဆိုတဲ့စိတ်ကိုလေလူကြီးအဲ့လိုအများကြီးမမိုးရစားဘူး okay အရင်တည်းတော့တာမယ်ဖြည်းဖြည်းချင်းစောင့်မယ်ဟာလူကြီးအဲ့ဒါတော့ကြောက်စရာကြီ
းလွတ်တော်အကြီးကဲအစိုးရအဖွဲ့အကြီးကဲတွေမှစစ်ဘုံမဟုတ်တဲ့အယက်သားပညာရှင်စစ်စစ်တွေစတင်နေရာယူလာခဲ့ပြီးပြည်တော်စုအစိုးရအဖွဲ့ဝင်ဝင်ကြီးတွေတိုင်းဒေသကြီးနဲ့ပြည်내အစိုးရအဖွဲ့အသီးသီးမှလည်းအလားတူပြည်သူတွေလူလားသူတွေအုပ်ချုပ်ခွင့်ရရှိလာမယ်ဆိုရင်ပြည်သူတွေဆန္ဒရှိတဲ့အပြောင်းအလဲကိုပုံဖော်ပေးနိုင်စွမ်းရှိသူတွေအုပ်စိုးတဲ့စနစ်တွေတစ်ခုစီကိုအချိန်အုံနဲ့ကူးပြောင်းလာနိုင်တော့မှာဖြစ်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ